ပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့အကြောင်းရင်းတွေထဲမှာရခိုင်ပြည်နယ်တွင်းမှာအေအေရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့စီရေးအရာအရေးနှိမ်လာနေတာဟာလဲဒဇိတ်တပိုင်းအဖြစ်ပါဝင်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။လက်တလောမှာလဲရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့နေ့စဉ်ရက်ဆက်ဆိုသလိုတိုက်ခိုက်မှုတွေရှိနေကြောင်းလဲတပ်မတော်ကပြောဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမန္တလေးတိုင်းပြည်ဦးလွင်မြို့ကသမတော်နီးပညာတက္ကသိုလ်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်ဂုံတွင်းရဲကင်းစခန်းပါဝင်နေရာ၅ခုမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေတချိန်တည်းလိုလိုတိုက်ခတ်ခဲ့တာဟာနိုင်ငံရေးယူရချက်ထက်အကျိုးစီးပွားပေါ်အခြေခံတိုက်ခတ်ခဲ့တာဖြစ်ကြောင်းသမတော်ကပြောဆိုလိုက်တာပါလုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာအချို့အပါအဝင်လူ15ယောက်ထက်မနည်းသေဆုံးခဲ့ရတဲ့တိုက်ခတ်မှုတွေဟာမကြာသေးခင်ကအာဏာပိုင်တွေရဲ့မူရေးဆေးဝါးနှိမ်နှင်းမှုတွေဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေအေဖွဲ့စီရေးရအရေးနှိမ့်လာတဲ့အတွက်လက်တော့ပြန်လာဖြစ်ကြောင်းလဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒီကတော့ဆိုင်နာရှိနေတဲ့တိုက်ပွဲတွေကိုဆုံးတိုင်တော့သူရဲ့ထိုးစီဝါရေးစီရင်ရေးတွေသူရဲ့စေဝါ UNC ပါအေအေဖွဲ့ဆောင်တဲ့ဒီရဲ့တန်းကြောင်းပေါ့နော်အဲဒီနဲ့ပတ်သက်ပြီးတော့ဆိုင်စီရမီယာစီလက်ရှိတယ်သူရဲ့အမကန်တွေပေါ့နော်သူလည်းဆိုင်စီရမီယာဒီရင်ကျွန်တော်တို့အတွင်းပိုင်းမှာတဲ့တောက်တော်မြောက်ဦးပဲပါတယ်သူလေးကြီးဆန်းနေရာကြီးဆန်းနေစိမ့်ရမှာဒါနဲ့ပတ်သက်တာကိုရေးနေတာလေရေးနေတာကြဒါမတိုင်းကမှအဲဒီတို့နောင်တိုင်းသားများဆိုပြောကြဖွဲ့၃ဖွဲ့နေတဲ့စင်ညာချက်ထုတ်တယ်လားကျွန်တော်တို့မြင်လာတော့ရဲ့ပညာချက်တူကြီးစားတဲ့ပေါ်ဖြစ်ပါနံပါတ်၄ချက်ကတော့အင်းဘက်မှာပေါ့နော်ဘလဝဘက်မှာအရင်ကဒီစိုက်ပွဲနဲ့ရဲနေနေခုနောက်ပိုင်းမှာဒီကအင်အားကြီးတွေပေါ့ဖြစ်တယ်အဲ့ဒါကြောင့်မလို့ဒီကအတွင်းဘက်မှာစိတ်ကြီးမတာတော့ကြာနောက်တော့လို့အတင်းထိုက်ဆိုင်ခိုက်ခဲ့တဲ့ဟာလေပေါင်းရလာတော့ပြီးအောင
်ပြီးကြတဲ့အုတ်ကလရှင်းရနေ့ကရခိုင်ပြည်နယ်ရထိတ်တောင်မြို့နယ်တွင်ရက်ခွန်တန်ကြေးရွာအုံချိုးရေးမှုနေအိမ်ကိုလုံချုံရေးတပ်ဖွဲ့ဝင်တွေကနေဝင်ရောက်စစ်ဆေးရှာဖွေခဲ့ရမှာ W1 စာရမ်းပါစိတ်ကြွယူသွဆေးပြားနှစ်တန်းခွဲနဲ့ဆစ်လက်နဲ့ပစ္စည်းတွေတင်စီရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်စစ်မျက်နှာတွင် AA ဖက်ကနေစစ်ရေးရအရေးနှိမ့်လာတဲ့ဆိုတဲ့ပြောဆိုချက်နဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ပေါ်မှာ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုခဲ့ပါတယ
်။ရသားတွေမရှိတဲ့ဥစ္စာမှာနော်ဗမာစစ်တပ်ကအဲ့ဒီလက်နက်ပစ္စည်းတွေမူရင်းကြောရရတဲ့ဆိုတဲ့ဥစ္စာကဒါအဲ့လိုယုတ်တိမတန်တဲ့ကိစ္စပဲ။ဒီရသားကမှလည်းအဲ့လိုမျိုးအိမ်မှာထားရေးမှာမဟုတ်ဘူး။စစ်ရေးအရာအရေးနှိမ့်နေတယ်လဲဆိုတဲ့ဥစ္စာတော့ဘသူအရေးနှိမ့်နေတယ်လဲမြင်ပြမှာဆိုတဲ့ဥစ္စာကတော့ဗမာစစ်တပ်ဘက်ကပိုတိတာပေါ့။ဗမာစစ်တပ်ဘက်ကအထူးအခက်အကြဆုံးကဒီဇွန်ရဲ့ဇူလိုင်ရဲ့ဩဂတ်ဒီပထမပတ်ပေါ့နော်သူတို့ဒီစန်းရှင်တန်ကြဆုံးတဲ့ဥစ္စာတွေရှိတယ်နော်အရင်၄လ၅လတိုက်ခဲ့တဲ့ဥစ္စာတွေအထူးကြဆုံးမှုကပုံများတယ်လို့တော့မပြောလို့ရတယ်
မြောက်ပိုင်းမဟာမိတ်ဖွဲ့၃ဖွဲ့အနေနဲ့ကတော့ရခိုင်လက်နက်ကိုင်အေဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်နေတာကိုရပ်တန့်ဖို့နဲ့ထိုးစစ်ဆင်လှုပ်ရှားမှုတွေကိုဆက်လက်ပြုလုပ်နေမယ်ဆိုရင်ပေါ်ပေါက်လာမဲ့နောက်ဆက်သွယ်စူးကျူးတွေဟာတပ်မတော်ရဲ့တာဝန်ဖြစ်မယ်လို့ဩဂုတ်လ၁၂ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာပဲမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ချင်းမိနယ်ဘလဝမြို့နယ်ဘက်မှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေကြောင်းလဲတမတော်ပြောခွင့်ရသူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
ဘလဝဘက်မှာတော့ကျွန်တော်တို့ရေးစဉ်ကောင်းပြီးသားတော့ကျွန်တော်တို့စီပြမှုဖြစ်နေတာရှိတယ်မလေးရဆိုရင်ဘလဝဘက်မှာဆိုတော့ဒီဝါဒီကနောက်တောင်ဘက်မှာကျွန်တော်တို့စီပြတိုက်ပွဲဖြစ်ပွားနေတာရှိတယ်ကျွန်တော်တို့ကတော့ကျွန်တော်လက်နက်တက်ရလိုက်တာရှိတယ်ကျွန်တော်တို့ကစစ်စီဆိုတဲ့ခံရရ
ချင်းမြင့်နယ်ပလဝမြို့နယ်ဘက်မှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကလည်းအတည်ပြုပြောပါတယ
်မနေ့ကအဲ့ဒီပလဝဘက်မှာတော့တိုက်ပွဲတွေရှိတယ်ပလဝအထက်ပိုင်းတိုင်းရဲ့အနောက်ဘက်အဲ့ဒီမှာတိုက်ပွဲတွေရှိတယ်ဒီအသေးစိတ်ချက်လက်တွေတော့ကျွန်တော်ပြောပါ
ဩဂုတ်လ23ရက်နေ့မှာဘုံလူကျိုးမြို့နယ်အထက်မြတ်လှဲရွာအနောက်မြောက်ဘက်တောင်တန်းပေါ်မှာနဲ့ဩဂုတ်လ14ရက်နေ့မင်းပြန်းမြို့နယ်နယန်းရွာနဲ့ကန်ရွာကြားနယန်းလန်းခွတ်စုံမှာရခိုင်လက်နက်ကိုင်အေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားမှုရှိခဲ့တယ်လို့လဲအေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ